ကိုဗစ် -19 ရောဂါအားဖြင့်ကာကွယ်ဆေးထိုးလို့ရတဲ့အမေရိကန်နိုင်ငံသားတန်း60လောက်ရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြားနေမှာပြောပါတယ်။ထိုးလို့ရတဲ့အမေရိကန်တွေအားလုံးအားဖြင့်ကာကွယ်ဆေးထိုးကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့တယ်လို့သူကိုယ်တိုင်လည်းစောနေတယ်များအစောဆုံးထပ်ထိုးမယ်လို့ပြောပါတယ်။ပထမတလုံးနဲ့ဒုတိယလုံးထိုးခဲ့တယ်လို့ပါပဲ။အားဖြင့်ထိုးစီကလည်းအခမဲ့ဖြစ်ပြီးအတွေ့အကြုံရပါတယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရောကနေတောက်ကြားနေမှာပြောခဲ့ပါတယ်။အသက်65နှစ်နဲ့အထက်အမေရိကန်နိုင်ငံသားတွေအတွက်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုအမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကသတင်းပေးနေမှာအတည်ပြုပေးခဲ့တာပါ။ဆရာဆရာမတွေ၊ကျန်းမာရေးလုပ်သားတွေ၊ကိုဗစ် -19 ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိတဲ့အလုပ်အကိုင်မျိုးလုပ်နေရသူတွေ၊ငဘူရောဂါအခံရှိတဲ့အသက်50ကနေ60နှစ်ကြာအရွယ်တွေအားဖြင့်ကာကွယ်ဆေးထိုးခွင့်ရမှာဖြစ်ပါတယ်။ Pfizer ကာကွယ်ဆေးကိုအနည်းဆုံးလွန်ခဲ့တဲ့6လမှာထိုးခဲ့ပြီးသူတွေကိုအားဖြင့်ကာကွယ်ဆေးထိုးပေးမှာပါ။အားဖြင့်ကာကွယ်ဆေးချက်ချင်းထိုးလို့ရတဲ့အမေရိကန်နိုင်ငံသားသန်း30ရှိပြီးအရင်ထိုးခဲ့ပြီးတဲ့နောက်ထောင်းလာပြီးတဲ့အခါအာထီကာဝစီထပ်ထိုးလို့ရမယ်လို့ရေဘက်ကတန်း60ရှိတယ်လို့သမရအင်ဂျီရောကတောက်ကြနေမှာပြောပါတယ်